Egypt သမ္မတ Abdel Fattah El-Sisi ကို American သမ္မတ Donald Trump ကအင်ပြူတော် Martinez လာနေကတွေ့ဆုံခဲ့ပြီးတော့ IS စစ်ဆေးကြော်တွေကိုနှိမ်နင်းရေးမှာ Egypt နဲ့ပူးပေါင်းဆောင်ရွက်သွားဖို့ကတိပြုခဲ့ပါတယ်။ Egypt နိုင်ငံနဲ့ Egypt ပြည်သူတွေရဲ့နောက်မှာ American ရှိပြီးတော့နှစ်နိုင်ငံဆက်ဆံရေးကိုလည်းအမြင့်ဆုံးအထိပြန်လည်တိုးမြှင့်သွားမယ်လို့ သမ္မတ Trump ကပြောကြားခဲ့ပါတယ်။ Egypt သမ္မတ Sisi ကလည်းအစွန်းရောက်အစ္စလာမ်အကြမ်းဖက်သမားတွေကိုတံပြန်တိုက်ခိုက်ရေးအပေါ်သမ္မတ Trump ရဲ့ခိုင်မာတဲ့ရည်ရည်ချက်ကိုအင်မတန်လေးစားတယ်လို့ပြောကြားခဲ့ပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးအတွက်ထိရောက်တဲ့မဟာဗျူဟာချမှတ်နိုင်ရေးမှာ American နဲ့လက်တွဲလို့သွားမယ်လို့လည်းသူကပြောကြားခဲ့ပါတယ်။ Egypt သမ္မတတယောက်ကိုအမေရိကန်သမ္မတတယောက်က အင်ဂျီရိုမာလက်ခံတွေ့ဆုံတာဟာ2009ခုနှစ်ထဲကဆိုရင်ပထမဆုံးဖြစ်ပါတယ်။2009ခုနှစ်တုန်းကသမ္မတဟောင်းဘရက်အိုဘားမားကအဲ့ဒီချိန်တုန်းကအီဂျစ်သမ္မတဟော့စနီမူဘာရက်ကိုတွေ့ဆုံခဲ့တာပါ။လူမှုအုံကြွမှုတွေကြောင့် Mr. မူဘာရက်ရာထူးကနေဆင်းပေးခဲ့ရပြီးနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ဗိုလ်ချုပ်ကြီးစီစီဦးဆောင်တဲ့ဆိုရာက2023ခုနှစ်မှာအာဏာသိမ်းခဲ့ပါတယ်။အဲ့ဒီကလေးကအမေရိကန်နဲ့အီဂျစ်ဆက်ဆံရေးပြတ်ပြားခဲ့တာဖြစ်ပါတယ်။ Donald Trump အနေနဲ့အီဂျစ်ခေါင်းဆောင်နဲ့ဆက်ဆံရေးချိန်ခွင်ရှာညှိရမယ်ကိစ္စကအရင်အစိုးရတုန်းကလိုပဲနိုင်ငံသားတွေမူဝါဒအတွက်အခက်အခဲတစ်ခုဖြစ်လိမ့်မယ်လို့ဒေတာရင်းလေ့လာသူတွေကတော့တုံ့တက်နေကြပါရဲ့ရှင်။